မင်္ဂလာပါရှင
်မင်္ဂလာပါခင
်ဗျာကျမတို့ခုလိုမျိုးပြည်အောင်စုကြံ့ခိုင်ကြီးနဲ့ဖွံ့ဖြိုးရေးအသိဌာနချုပ်ပြီးမှလာပြီးတွေ့ဆုံမြင်မြင်ပြီးတဲ့အတွက်ဒုက္ခထာယူအများကြီးကျေးဇူးတင်ပါတယ်ရှင
်ကျွန်တော်ကလည်းကျေးဇူးတင်ပါတယ်
ဟုတ်ကဲ့ပါအခုရေကောက်ပွဲကလည်းနှီးကပ်လာပါပြီလိုဝင်မာလာရှိရနေဆိုတော့လည်းတိတ်မလို့တော့ပါဘူ
းဟုတ်ကဲ့ပါအဲ
့တော့ဒီပြည်ခိုင်ဖြိုးပါတီအနေနဲ့ဒီပါတီဝင်ဥယျာအဖြစ်ဆိုရင်တော့တော်တော်လေးများတာပေါ့နော
်ဟုတ်ကဲ့ပါခင်ဗျ
ာဘယ်လောက်လောက်ရှိလဲမသိဘူး9ရက်သမ9လောက်ရှိ
အဲကျွန်တော်တို့9ရက်သမ9ဆိုတော့6
တန်းနီးပါးလောက်ရှိရနော်ဒါပေမဲ့ဒီပြောင်းစုရေကောက်ပွဲကော်မရှင်ရဲ့ဒီစီရင်နေအရာကြည့်လိုက်မယ်ဆိုလို့ရှိရင်ကိုစတဲ့လောင်းတင်သွင်းတဲ့နေရာမှာဟိုဒုတိယလောက်အဆင့်မှာပဲရှိနေပါတယ်အဲ့ဒါဘာဖြစ်လို့များပါလဲရှင
်အဲ့ဒါကကျွန်တော်တို့တချို့နယ်မြေတွေပေါ့နော်တချို့နယ်မြေတွေမှာအထူးသဖြင့်တိုင်းရင်းသားနယ်မြေတွေပါတိုင်းရင်းသားနယ်မြေတွေကိုပိုင်အုပ်ချုပ်ခွင့်ရတိုင်းရင်းသားနယ်မြေတွေမှာကကျွန်တော်တို့ဝင်မပြိုင်ဘာလို့တိုင်းရင်းသားတွေအတွက်ကိုကျွန်တော်တို့ပြီးတယ်ဥပမာအရင်ပလောင်ဒေသကျွန်တော်တို့မပြိုင်ပါဘူးအိုးဒေသမပြိုင်ပါဘူးနော်အလားတူပဲကျွန်တော်တို့ဝါဒေသမှာကျွန်တော်တို့မပြိုင်ဘူးဒါကြောင့်ဒီဥစ္စာတွေကတော့နည်းအဲဝါဒေသတို့ဘာလို့ဆိုတဲ့နေရာတွေကြတော့သူတို့ပါတီတွေကိုအသီးသီးကိုစားပြုတဲ့ဖွဲ့စည်းထားတဲ့ပြည်ခိုင်မျိုးပါတီမဟုတ်တော့ပါတီများကဝင်ပြိုင်နေဒါတီတီချက်ကြောင့်လည်းဒီဥစ္စာနည်းသွားတယ်လို့ပဲပြောလို့ရ
ဟုတ်ကဲ့ပါဒီရမုံငွေအနေနဲ့ကြတော့တခြားပါတီတွေနဲ့ရှင်လို့ရှိရင်ဒီပြည်ခိုင်မျိုးပါတီရဲ့ရမုံငွေကတော့တောင်ဆုံးလို့ပြောရမှာပေါ့နော်အဲ့တော့ဒီရမုံငွေနဲ့ပတ်သက်ပြီးတော့ဥမာဆိုလို့ရှိရင်ဒီတိတုလွှတ်တော်ကိုစလဲလောင်းနေပေါ့နော်တခြားပါတီတွေကဆိုကိုစည်းိမ်နဲ့ကိုထုတ်ပြီးတော့တင်ညာပါတင်ညာပါတယ်အဲ့တော့ဒီပြည်ခိုင်မျိုးပါတီအနေနဲ့ရောကိုစလဲလောင်းတွေအတွက်ကိုပါတီကအကုန်ကြခံတာပါလားသူတို့တတိပုဂ္ဂလအနေနဲ့ပေးကြရတာပါလား
အဲကျွန်တော်တို့တချို့ပုဂ္ဂိုလ်တွေကတော့ပါတီအနေနဲ့ကတော့အားလုံးအကုန်ကြခံတယ်သို့တော်လည်းပဲကျွန်တော်တို့ကိုစလဲလောင်းတွေရဲ့ဆန္ဒပါပဲကိုစလဲလောင်းတွေတချို့ဆန္ဒအရာတော့ဒီငွေမဟုတ်ဘူးသူတို့ကိုယ်တိုင်ကျွန်တော်သူတို့ကိုယ်တိုင်ကိုပိုင်ငွေနဲ့ဝင်တဲ့ကိုစလဲတွေလည်းရှိပါတယ်သို့တော်လည်းပဲအခက်ခဲဖြစ်တယ်ပြည်သူအတွက်လည်းပဲဒီကိုစလဲလောင်းတွေအကျိုးပေါ့အကျိုးရှိအောင်လုပ်နိုင်မယ်လို့ပါတီကလည်းယုံကြည်တယ်နော်လက်တွေမှာလည်းလုပ်နိုင်တယ်လို့ဆိုရဲလုံကြည်ကြုံယုံကြည်ဥစ္စာလက်တွေမှာလည်းလုပ်နိုင်တယ်လို့ကျွန်တော်တို့ယုံကြည်တဲ့လူတွေကိုတော့သူတို့အခက်ခဲရှိတယ်ဆိုကျွန်တော်ပြောပါတယ
်ဟုတ်ကဲ့ပါအခုဒီတက်မတော်သားကိုယ်စလဲလေးပေါ့နော်အများအမ်းနဲ့ညင်းပွားနေကြတာပေါ့လူလူအမြင်နဲ့လည်းအမြင်မကြည်လင်ဘူးပေါ့နော်ဒီတက်မတော်သားကိုယ်စလဲလေးနဲ့ပတ်သက်ပြီးတော့ဒီခုတက်မတော်သားကိုယ်စလဲလေးရရှိပြီးသားတက်မတော်သားကိုယ်စလဲလေးပြင်ကိုနောက်ထပ်ထပ်ပြီးတော့တက်မတော်ကနေပြီးတော့နှုတ်ထွက်ပြီးတော့ဒီပြည်ထောင်ပြိုးပါတီတွေကိုဝင်နေပေါ့เนาะအဲ့တော့တရားကျော်ဟိုဘက်ကနေ150လောက်ဟိုစီးရင်တင်သွင်းတဲ့အထက်မှာဒီပါတီကနေပြီးတော့50ကျော်ကျော်လောက်ပဲလက်ခံခဲ့တယ်အဲ့ဒါကြောင့်မလို့ပါတီတွင်းမှာပေါ့လေပဋိပက္ခတွေဖြစ်ခဲ့ရတယ်ဆိုပြီးတော့သတင်းတွေထွက်ပါတယ
်ကျွန်တော်တို့ပထမတစ်ချက်ကတော့ပါတီဆိုတာကပါတီဝင်ဖြစ်ခံယူတယ်ဆိုတာကိုယ်တိုင်ယုံမှဖြစ်တယ်ပါတီဖြစ်ဆိုလို့ရှိရင်ခံယူမယ်ဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေ2008ကသတ်မှတ်ထားတာဝန်ထမ်းမဟုတ်ပါဘူးအဲ့တော့ဝန်ထမ်းကနေအငြင်းသားယူလာတဲ့ပုဂ္ဂိုလ်တယောက်ဟာနော်ပါတီကိုဝင်ကျင်နေဆိုရင်ကျွန်တော်တို့သူ့မှာတခြားအကြောင်းချက်လည်းမမေ့ရမရှိဘူးနော်ပြစ်ချက်တွေလည်းမမေ့ရမရှိဘူးပါတီဝင်တယောက်ဖြစ်ကျွန်တော်တို့လက်ခံနိုင်တဲ့အတိုင်းအတာတရှိတယ်ဆိုရင်ပါတီဝင်ဖြစ်လက်ခံပါတယ်အဲ့နောက်တော့ကဒီပုဂ္ဂိုလ်ကကျွန်တော်တို့ပါတီဝင်ဖြစ်လက်ခံပြီးတဲ့အချိန်မှာသူ့ဒီသူ့ရဲ့နယ်မြေဒေသအတွက်ကိုတကယ်အကျိုးရှိနိုင်တဲ့အကျိုးရှိအောင်လုပ်နိုင်စွမ်းရှိတယ်ဆိုတော့ပုဂ္ဂိုလ်မျိုးဆိုလို့ရှိရင်လည်းကိုယ်စလဲလောင်းဖြစ်ကျွန်တော်ရွေးပါတယ်နော်သို့တော်လည်းပဲလာတက်ကလူကြီးကဒီမှာလာပြီးတော့မှတိုးပေါအောင်လုပ်ထားမှုပေါ့သူတို့တက်နဲ့မပတ်သက်တော့ဘူးပြင်ဆင်ယူသွားပြီကျွန်တော်လည်းတက်မတော်သားတယောက်ပဲလေအခုကျွန်တော်တက်မတော်နဲ့ကျွန်တော်လည်းမပတ်သက်ဘူးအလားတူပဲသူတို့လည်းပဲနော်တက်မတော်နဲ့တော့မပတ်သက်တော့ဘူးသို့တော်လည်းပဲခင်မင်မှုအတိုင်းတာတော့ရှိမှာပေါ့နော်အလားတူပါပဲလာအစိုးရအဖွဲ့မှာရှိနေတဲ့ပုဂ္ဂိုလ်တချို့ကလည်းပဲအစိုးရအဖွဲ့အလုပ်ကိုနှုတ်ထွက်ပြီးတော့မှကျွန်တော်တို့ပါတီကိုရောက်လာကြတယ်အဲရောက်လာကြတဲ့အချိန်ကျတော့နော်ရောက်လာကြတဲ့အချိန်ကျတော့သူတို့ဒီတကယ်အကျိုးရှိအောင်လုပ်မယ်။နော်ကျွန်တော်တို့မှာသတ်မှတ်ချက်တွေရှိပါတယ်။ဟိုအဓိကအချက်ကတော့ပါတီရဲ့မူဝါဒလမ်းစဉ်နော်နောက်ပါတီကနေပြီးတော့မှဆောင်ရွက်နေတဲ့လုပ်ငန်းစဉ်တွေအားလုံးကနိုင်ငံနဲ့ပြည်သူအတွက်အကျိုးရှိတယ်လို့ယုံရမှာပေါ့သူ။ဒါပါတီဖြစ်ခံယူရမှာပေါ့။ပါတီရဲ့လမ်းညွှန်မှုတွေကိုလည်းသူတို့လက်ခံရမှာပေါ့။အဲ့လိုလူမျိုးစုပါတီဝင်ဖြစ်ကျွန်တော်တို့ခေါ်တယ်။ပါတီဝင်ဖြစ်ဘယ်သူမှမကန့်ကွက်ပါဘူးကျွန်တော်တို့ခေါ်ပါတယ်။ခေါ်ပြီးတဲ့အချိန်ကျတော့ကိုယ်တည်းလောင်းယူတာကတော့အဲ့ဒီနယ်မြေဒေသမှာတကယ်အကျိုးရှိအောင်လုပ်နိုင်သလား။နော်သူအချင်းစရိုက်တောင်းပါအကုန်လုံးကျွန်တော်စဉ်းစားတာပေါ့အချက်တွေအများကြီးရှိပါတယ်ကျွန်တော်စီစစ်တဲ့အချက်တွေ။အဲ့ဒီပုံမှာဆိုရင်ကိုယ်စလဲလောင်းဖြစ်ကျွန်တော်ယူပါတယ်။ယူတဲ့နေရာမှာလည်းပဲကျွန်တော်တို့ပါတီမှာအောက်ခြေမှာချပြပြီးမှနော်ပါတီဝင်ထဲမှာအောက်ခြေမှာချပြတယ်။ချပြပြီးတော့မှကျွန်တော်တို့ရှိမှလည်းတစ်ခါတည်းကျတော့ကျွန်တော်တို့ယူထားတဲ့လူလည်းရှိထတာပေါ့။ရှိတာပေါ့။အဲရှိတဲ့လူနဲ့ရှင်ကြည့်။များသောအားဖြင့်တော့တိတဲ့လူတွေပါပဲ။နော်ဇာတိသားတွေများတယ်။အဲ့ဒီဒေသသားတွေများတယ်။ဒေသသားတွေများတဲ့အတွက်ကျွန်တော်ယူတဲ့ပုဂ္ဂိုလ်ကလည်းဒေသသားများတဲ့အတွက် ဒီဒေသကတယောက်နဲ့တယောက်သိနေကြတဲ့အချိန်ကြတော့ခုနကကတက်ကပဲဝင်လာလားစူအဖွဲ့ရပဲဝင်လာလားပါတီမှာကျွန်တော်ချပြလိုက်တယ်ချပြလိုက်တယ်ရှင်ကဒီလူကတော့တော့ပို့ပြီးတင်တော်ပါတယ်လို့ပါတီရဲ့အဆုံးဖြတ်ရတယ်ဒါလည်းကျွန်တော်တို့ကလက်မခံသေးဘူးလူမှုအနေထားကိုကျွန်တော်တို့မေးတယ်ဒါကျွန်တော်တို့တရားဝင်တော့မဟုတ်ဘူးပေါ့သို့တော်လည်းပဲလူမှုအနေထားကိုလေ့လာကြည့်တယ်အဲလေ့လာကြည့်ပြီးတဲ့အချိန်ကျတော့မှလူမှုကလည်းလက်ခံတယ်ဆိုရင်တော့ကျွန်တော်တို့ဒါယူခဲ့တာဖြစ်ပါတယ်
ဒီလာမယ့်ရွေးကောက်ပွဲမှာပြည်ခိုင်ပြိုးပါတီအနေနဲ့ဘယ်နဲ့ရာခိုင်နှုံးလောက်များနိုင်မယ်လို့မှန်းထားပါလဲရှင်
။အဲကျွန်တော်တို့ရွေးကောက်ပွဲမှာဝင်တယ်ဆိုတဲ့ဥစ္စာကတော့အိမ်ဖြည့်ပဲဝင်မှမလဲ။အားလုံးနိုင်မယ်လို့မှန်းတာပေါ့။သို့တော်လည်းပဲပြည်သူရဲ့အဆုံးဖြတ်ပါပဲ။ပြည်သူတွေကနော်ထူထူရွေးကောက်ပွဲနဲ့ပတ်သက်လို့လွတ်လပ်ပြီးတရားမျှတစွာနဲ့နော်လွတ်လပ်ပြီးတရားမျှတစွာနဲ့သူတို့ပေးကျင်တဲ့ကိုယ်စားလှယ်ကိုပေးတတ်ဖို့အရေးကြီးတယ်။ဒါကြောင့်အဲ့ဒီဥစ္စာအတွက်ကျွန်တော်တို့ရှိမှသင်တန်းနေပေးတယ်ပြည်သူတွေကိုပြန်ပြီးရှင်းပြနေတယ်သူတို့ပေးကျင်တဲ့လူကိုပေးဖို့နော်ပေးကျင်တဲ့လူပယ်မဲမဖြစ်ဘဲနဲ့ပေးလို့ရအောင်နောက်တစ်ခုကတော့မဲပေးပိုင်ခွင့်ဆိုတာလူတိုင်းမှာရှိတဲ့နယ်ဘာလို့ဆိုတော့ထူထူရေးကောက်ပွဲမှာပြည်သူတွေမပါဘူးဆိုရင်လည်းမအောင်မြင်နိုင်ဘူးဒါကြောင့်ပြည်သူတိုင်းပါဝင်ဖို့လိုတယ်ဆိုပြီးတော့မှမဲပေးထိုင်မဲပေးခွင့်ရှိတဲ့လူတွေအားလုံးကမဲပေးလို့ရအောင်တချို့ကြတော့အမှတ်ပုံတွေမရှိတာတို့ဘာလို့ဆိုတဲ့ဥစ္စာမျိုးတွေအဒီအတွက်ကိုလည်းပဲကျွန်တော်တို့ကညိုကျွန်တော်တို့သင်တန်းပေးရတာပေါ့ကျွန်တော်တို့အရင်သင်တန်းပေးတယ်သင်တန်းပေးပြီးကျွန်တော်တို့ပါတီဝင်တွေကနေရာတိုင်းနေရာတိုင်းမှာဒီဥစ္စာဆောင်ရွက်နေကြတယ်ဒါကတော့ပထမတစ်ခုပေါ့နော်ဒုတိယတစ်ခုကြတဲ့အချိန်ကျတော့ရွေးကောက်ပွဲအတွက်တော့မဟုတ်ပါဘူးသူတို့လည်းပဲတချို့လည်းပဲဟိုနားမရှင်းတဲ့အတွက်ဟိုအမြင်မရှင်းဘူးပေါ့လေအဲ့ဒါကဘာလဲဆိုရင်ပါတီတစ်ခုဖြစ်လာပြီဆိုရင်ပါတီပေါ်ယုံရမယ်နော်ဒုတိယကတော့ယုံတဲ့အတိုင်းလိုက်လုပ်တတ်ရမယ်မလုပ်နိုင်ရင်လည်းအပေါ်ပဲအဲ့နောက်တစ်ခါကိုယုံတယ်လို့ပါတီဆိုတာဘယ်ပါတီမှလူလူတရားလုံးမဟုတ်ဘူးပြည်သူတရားလုံးဆိုတာဘယ်ပါတီမှမရှိဘူးကျွန်တော်တို့မြန်မာနိုင်ငံမှာတပါတီစနစ်တောင်ရှိတယ်အဲ့ဒီတော့ကလည်းလူမှုတရားလုံးမဟုတ်ခဲ့ပါဘူးအခုပါတီတွေအများပြားရှိတဲ့အတွက်ဘယ်ပါတီမှလူမှုတရားလုံးမဖြစ်နိုင်ဘူးဒါကြောင့်လူမှုတရားလုံးကလိုက်ပါလာအောင်ဆိုရင်စည်းရုံးနေရမှာပဲနော်လိုက်ပါလာအောင်စည်းရုံးနေရမယ်အဲ့စည်းရုံးနေဖို့အတွက်ကိုကျွန်တော်တို့ပါတီတွေအများအားလုပ်ကြတယ်အဲ့ဒါအသင်းဘွားတွေကကျွန်တော်တို့စလုပ်တာ
အခုဟိုအများပြောနေကြတာပေါ့အခုလည်းတင်ရတဲ့ဒရင်တွေမှာရေးနေကြပါတယ်ကဲလို့များပြည်ခိုင်ပြိုးပါတီကနိုင်ခဲ့လို့ရှိရင်ဒုက္ခတဦးထေဦးအနေနဲ့တမရလုပ်မယ်ဆိုပြီးတော့ပြောတဲ့ဒရင်တွေရှိပါတယ်အဲ့ဒါနဲ့ပတ်သက်လို့ရောဗာမြန်းမှတ်ချက်ပေးခြင်းပါလဲရှင
်အဲဒီဥစ္စာနဲ့ပတ်သက်လို့ကျွန်တော်တချို့ကပြောပါတယ်တချို့ဆိုတာလှမ်းပြီးပြောကြတယ်ဟိုတင်းကအင်တာဗျူးလုပ်တဲ့အထက်မှာတဲ့နော်ကျွန်တော်ကနိုင်လို့ရှိရင်နော်နိုင်လို့ရှိရင်တမရလုပ်မယ်ဆိုပြီးတော့မှပြောတယ်လို့ပြောပါတယ်ကျွန်တော်တို့ကတော့ဘယ်လိုလဲဆိုရင်ဒီဥစ္စာကအစိုးရကြီးကမေးတယ်မေးခွန်းနေပါနော်အစိုးရကြီးကနိုင်ငံခြားလူတွေလည်းမေးတယ်တန်တပန်တွေလည်းမေးကြတယ်ကျွန်တော်ပြောပြတယ်အဲ့တုန်းကကျွန်တော်ကတော့မလုပ်ဘူးနော်ကျွန်တော်ကတော့မလုပ်ဘူးအခုအချိန်နီးလာတဲ့အချိန်ကျတော့ကျွန်တော်တို့အဲ့တုန်းကလည်းအာယုံစိုက်တဲ့ဥစ္စာတွေပြည်သူတွေဘာလိုအပ်တယ်လဲလိုအပ်တဲ့ဥစ္စာကိုကိုတက်နေတယ်တော့ဘလို့ဖြည့်ဆည်းပေးရမယ်ဒါပဲကျွန်တော်အာယုံစိုက်တယ်အခုနီးလာတဲ့အချိန်ကျတော့လည်းပဲရွေးကောက်ပွဲစည်းဝေးကာလကြာရင်တော့နိုင်ဖို့ပဲအာယုံစိုက်မှာပဲဒါလွဲလို့ခုနလှုပ်ချင်တယ်မလှုပ်ချင်ဘူးဆိုတဲ့ဥစ္စာကျွန်တော်မရှိဘူးနော်အဲ့တော့လှုပ်ချင်နိုင်တယ်လှုပ်လို့မှမရတာပဲသမဏဆိုတော့လှုပ်ချင်နိုင်လှုပ်လို့မရဘူးလေနော်ဒါကျွန်တော်တို့ရဲ့မြန်မာဒလိထုံးစံအရာဆိုလို့ရှိရင်တော့လည်းပဲသူ့အတူဖြစ်နေတာပဲလေဒါတွေကကိုယ်ကံကြမ္မာမပိုင်နဲ့ဘယ်လို့မှမဖြစ်ဘူးနော်နောက်တစ်ခုကတော့ဒီဥစ္စာတွေနဲ့ပတ်သက်လို့နော်ရွေးကောက်ပွဲနိုင်မှဖြစ်မှာဒါကြောင့်ရွေးကောက်ပွဲနိုင်ဖို့အတွက်ကိုကျွန်တော်တို့စူးစမ်းရမယ်နော်ဒါကလွဲလို့ကျွန်တော်တို့ဘာမှမရှိဘူးဒါပါတီရဲ့သဘောထားပါပဲရွေးကောက်ပွဲနိုင်လာပြီအဲ့ကြလို့ရှိရင်တော့နော်ဘသူလုံးမယ်ဆိုတော့ပါတီရအဆုံးဖြတ်ပြီးမှာပေါ့ဒါတော့တချို့နာမည်ကြီးနေတဲ့ပုဂ္ဂိုလ်တွေတောင်မှကျွန်တော်တို့ဒီလိုပဲပြောတာပဲ
ဟုတ်ကဲ့ပါကျေးဇူးများကြီးတင်ပါတယ်ရှင်
ဟုတ်ပါပြီ